တခိုင်နိုင်ငံတော်အချုပ်အခြာအာဏာကျဆင်းရေးအထိတ်မှစာပေဟောပြောပွဲကဟောပြောချက်တွေနဲ့ပတ်သက်ပြီးအမ်းမြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါက်တာအေးမောင်နဲ့စာရေးဆရာဝေဟင်အောင်တို့ကိုနိုင်ငံတော်ပုံကံမှုအကြီးညိုပြည့်စုံမှုပုံမှန်တွေနဲ့ထောင်ဒဏ်အနှစ်20စီချမှတ်လိုက်ပါတယ်။ဒီလိုပြစ်ဒဏ်ဟာပြစ်မှုနဲ့ပြစ်ဒဏ်မမျှတဘူးလို့ဝေဖန်မှုတွေရှိနေသလိုတင်းမာမှုတွေပိုဆိုးအောင်လုပ်ရကြတယ်ဆိုတဲ့သုံးသပ်ပြောဆိုမှုတွေလည်းရှိနေပါတယ်။ဒီအကြောင်းကိုတော့ဝေယျမြန်မာပိုင်းသတင်းတောက်ကိုထက်အောင်ခန့်ကသတင်းပေးပို့ထားပါတယ်ရှင်။
99ခုနှစ်ဒီဇင်ဘာကကျင်းပတဲ့ရခိုင်နိုင်ငံတော်ချုပ်ချာအာဏာကျဆင်းခြင်းထိမ့်မဲ့စာပေဟောပြောပွဲမှာဟောပြောချက်တွေနဲ့ပတ်သက်ပြီးရခိုင်ပြည်နယ်အမ်းမြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်လေးဖြစ်ရခိုင်မျိုးသားပါတီ AMP ခေါင်းဆောင်ဒူလေးဖြစ်တဲ့ဒေါက်တာအေးမောင်နဲ့စာရေးဆရာဝင်းအောင်တို့ကိုတိုင်းဆွေရကတရားစွပ်ဆိုထားတာဖြစ်ပါတယ်။ဒီကနေ့မနက်ပိုင်းမှာတော့သူတို့နှစ်ဦးကိုနိုင်ငံတော်ပုံကံမှုပုံမှန်တင့်နှစ်နှစ်နိုင်ငံတော်ကြီးမျိုးပြည့်စုံမှုပုံမှန်905ရုံးနဲ့စစ်တွေ့ခိုင်တရားရုံးကအပိတ်အမိန့်ချမှတ်လိုက်တာလည်းဖြစ်ပါတယ်။ဒီကနေ့မိတ်ချမှတ်လိုက်တဲ့အချိန်ဒီကိုဒေါက်တာအေးမောင်ရဲ့အကျိုးဆောင်တရားလွှတ်တော်ရှင်နေဦးဆန်ရှင်မောင်က
ဟိုရာဇဝန်က120နှစ်ပေါ့ထောင်နဲ့ထောင်နဲ့နှစ်နှစ်အဲ့ဒါပြီးတော့ဟိုဟာပေါ့905ခါခွေးပေါ့ထောင်နဲ့နှစ်နှစ်ဆိုတော့ဟိုဟာပေါ့ဟိုတရားကြီးတော့ဟိုပြည်တယ်မြောက်တပေါင်းကြီးတက်ခဲ့တယ်ဆိုပြီးတော့မိတ်ချအဲ့အဲ့ဒါပြီးတော့ဟိုဟိုဟာဆွေရည်တွေရှိတယ်ပေါ့ထုံးထုံးခံစားရတယ်ဆိုပြီးတော့မိတ်ချဟိုကျွန်တော်တက်ကတော့အဲ့ဒီတရားဝင်မင်းကိုမကျင်းနဲ့ကျွန်တော်တို့ကတော့အယူဆတက်ပိုင်ကုန်ရှိတယ်ဆိုတော့ဟိုဟာကျွန်တော်တို့ကတော့ဟိုဟာဒီနေ့အမိတ်ကိုကျွန်တော်တို့ကဟိုဟာပေါ့အဲ့ဒါကတော့မြေကူကူကျွန်တော်တို့ကို6တော့တင်လိုက်ပြီအမင်းရလာတဲ့ကိုကျွန်တော်တို့ကဟိုကဒီနေတရားကိုဆက်ပြီးတော့အယူခံဟိုကတင်မဲ့စီစဉ်ရှိရသူကလည်းပြောပါတယ်ဟိုကပေါ့အယူခံတက်ပိုင်ဆုံးရှိတယ်ဆိုတော့သူလေးဟိုကပေါ့အမင်းချပြီးမှသူပြောတော့ပါတယ
်အစောပိုင်းကသူတို့နှစ်ဦးကိုမတရားတင်းဆက်တယ်ကိုစက်ကွန်တင်နေဆွဲဆိုထားတာကိုပယ်ဖြတ်ပေးခဲ့ပြီးကျန်တဲ့ပုံမှန်နှစ်ခုနဲ့ဆက်လက်တရားဆွဲဆိုခဲ့ရတယ်ဖြစ်ပါတယ်ဒီတရားဆွဲဆိုမှုပုံမှန်တွေကိုပယ်ဖြတ်ပေးဖို့တိုင်းတရားလွတ်တော်ကိုရှောက်ထားခဲ့ပေမဲ့ပလက်ခဲ့ပြီးဒီကနေ့မှာအပိတအမိန့်ချမှတ်လိုက်တာလည်းဖြစ်ပါတယ်အမိန့်ချမှတ်ချိန်တရားရုံးရှိမှဒေါက်တာအင်းမောင်နဲ့ဆရာဝေဟင်အောင်တို့ကိုထောက်ခံအားပေးသူတွေစုဝေးခဲ့ပြီးရဲတပ်ဖွဲ့ကလည်းလုံခြုံရေးအင်အားအများပြားချထားခဲ့ရပါတယ်ဒေါက်တာအင်းမောင်ဟာရခိုင်မျိုးသားပါတီ AMP ရဲ့ဥက္ကဋ္ဌတယောက်လည်းဖြစ်တယ်လို့ဒီကနေ့အမိန့်ချမှတ်တာနဲ့ပတ်သက်လို့ AMP ပါတီရဲ့ပြောရေးဆိုခွင့်ရှိသူဦးထွန်းအောင်ကျော်က
အဲ့တော့ဒီနေ့စီရင်ဆုံးဖြတ်ချက်ကြီးပြည်မှုရဲ့ပြည်သာအင်္ဂနာမနှမ်းမတောက်ဖြစ်တယ်ကျွန်တော်တို့ရခိုင်ပြည်နယ်မှာတော်တော်ကြီးကိုအကျက်အဒီနဲ့အခက်အခဲတွေဟိုတော်တော်ကြီးဆက်လာနေတဲ့အချိန်ကြီးအဲ့ဒီလိုစုကူမှုတွေဖြစ်နေတဲ့အချိန်မှာတခါဒေါက်တာအေးမောင်ကိုခုလိုပြည်သာချက်ပြည်မှုတော်တော်ကြီးကိုနင်းမမပြည်မမပြည်သာပြလိုက်တာဒီရခိုင်ပြည်နယ်မှာဖြစ်နေတဲ့ပြဿနာတွေကိုနင်းချက်နဲ့နီးတဲ့ချင်းရှင်းအောင်မကြပါနဲ့ပုံနဲ့ပုံရအလောင်းဝင်းသွားမှာလူကြီးရဲ့မတင်တဲ့ချက်တွေပုံပြီးတော့စီးမလာအောင်လုပ်လာမကြဘူးလားလို့အဲ့ဒီလိုဝေဖန်မှုတွေကမြင်မှလာတော့ကျွန်တော်တို့ပြရတယ
်မြောက်ဦးမြို့မှာရခိုင်နိုင်ငံတော်အချုပ်အခြာအာဏာကျဆင်းခြင်းထိမ့်မဲ့ပွဲတော်ကျင်းပတာကိုအာဏာပိုင်တွေဘက်ကတားဆီးခဲ့တဲ့အတွက်လူစုလူဝေးဖြစ်ခဲ့ပြီးအာဏာပိုင်တွေနဲ့ဒေသခံတွေအချင်းချင်းတင်းလာခဲ့လို့ခုနှစ်ဦးတေဆုံးခဲ့ပြီးဒဇာစင်လောက်ဆန်ရရရှိခဲ့ပြီးတဲ့နောက်မှာဒေါက်တာအေးမောင်နဲ့စာရေးဆရာဝင်းအောင်တို့ကိုဖမ်းဆီးခဲ့တာလည်းဖြစ်ပါတယ်ခင်ဗျာ